နာစင်သူပရိသတ်များအားလုံးကိုခရစ်တော်ယေရှုဖျား၏နာမ၌အေးချမ်းကြပါစေလို့နှုတ်ခွန်းဆက်တာပါတယ်။ကျွန်တော်ကတော့နုပြတတ်တာအတုရာကဏ္ဍရဲ့အစီအစဉ်တင်ဆက်သူတီဇာဖြစ်ပါတယ်။ကျွန်တော်ရဲ့နုပြတတ်တာအတုဇာကဏ္ဍမှာလူငယ်လူရွယ်များအတွက်နားဆင်သူပရိသတ်များအတွက်နားထောင်ပြီးတော့စင်ကျင်စရာကောင်းလာတဲ့အကြောင်းအရာလေးတွေအတူယူပြီးတော့ဘဝတတ်တာမှာကျင့်သုံးသင့်တဲ့အကြောင်းအရာလေးတွေကျွန်တော်တို့မသိသေးတဲ့ဘုဒ္ဓတအကြောင်းအရာလေးတွေကိုကျွန်တော်တို့ကြိုးစားပြီးတော့တင်ဆက်ပေးလျက်ရှိပါတယ်ဒီတစ်ပတ်မှာလည်းပဲကျွန်တော်တို့ပြီးခဲ့တဲ့အပတ်ဒီတော့တင်ဆက်ခဲ့တဲ့အကြောင်းအရာများနဲ့ဆက်ပြီးတော့ဆက်လက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ပြီးခဲ့တဲ့အပတ်တုန်းကလူရဲ့ထူးဆန်းတဲ့ခန္ဓာကိုယ်တိဆောက်ပုံအကြောင်းတွေကိုကျွန်တော်တို့ပြောခဲ့ပြီးဖြစ်ပါတယ်။ပြီးသွားတဲ့အခါမှာလူမှာဒီခန္ဓာကိုယ်တသက်ကြီးပဲမဟုတ်ဘူး။လူမှာစိတ်ဆိုတာလည်းရှိသေးတယ်။ဆိုတဲ့အကြံမြင်သဘောတရားကိုကျွန်တော်တို့ဆွေးနွေးပြီးဖြစ်ပါတယ်။အဲ့တော့စိတ်ချနဲ့ပတ်သက်လို့လည်းလူဟာအမျိုးမျိုးစိတ်ခံစားမှုတွေရှိတတ်တယ်။ကျွန်တော်တို့အကြံမြင်အဖြစ်တော့ပျော်ရွှင်မှုဝမ်းနည်းမှုရှိတယ်။အခက်အခဲတွေကြုံလာတဲ့အခါမှာလည်းဒီအခက်ခဲတွေရင်ဆိုင်ရတဲ့အတွက်ကြောင့်မလို့ပင်ပန်းပြီးတော့ကျွန်တော်တို့နွမ်းနယ်တာတွေရှိတယ်။ဒါမှမဟုတ်ပျော်ရွှင်စရာတွေပဲကျွန်တော်ရဲ့ဘဝတက်တာမှာကြုံလာမယ်ဆိုလို့ရှိရင်တော့ပျော်ရွှင်တဲ့ပေါ်ပါတဲ့လွတ်လပ်တဲ့ခံစားမှုမျိုးတွေကျွန်တော်ခံစားတော့ဒါအကျမ်းများဖြင့်လူရဲ့ဘဝမှာစိတ်ရဲ့ခံစားမှုအခြေအနေတွေပဲဖြစ်ပါတယ်။အဲ့ဒီအပြင်ကိုကျွန်တော်တို့ရဲ့ဘဝတက်တာမှာလေးနက်တဲ့စိတ်ပိုင်းဆိုင်ရာခံစားမှုတွေလည်းရှိပါသေးတယ်။အဲ့ဒါတော့ဘာမျိုးတွေလဲဆိုလို့ရှိရင်တော့ကျွန်တော်တို့ရိုးသားရမယ်မမှန်တာမလုပ်ကြဘူးကောင်းတာပဲလုပ်ကြမယ်မကောင်းတာမလုပ်ကြဘူးအဲ့ဒါနဲ့ပတ်သက်လို့လေကျွန်တော်တို့ရဲ့စိတ်ထဲမှာခန်းခိုင်းမမအမြင့်ချပြီးတော့ဒီအရာပေါ်မှာကျွန်တော်တို့ယက်တည်နိုင်ဖို့အတွက်စိတ်ရဲ့ခိုင်မာခြင်းတွေလည်းလိုအပ်ပါတယ်လူများပေါ်မှာမကောင်းမကြံရဘူးမလုပ်သင့်တဲ့စိတ်ရဲ့ဟိုအလုပ်တွေရှိတယ်လုပ်သင့်တဲ့စိတ်ရဲ့အလုပ်တွေရှိတယ်အဲ့တော့လူများတွေကောင်းစားတယ်ဆိုရင်မနာလိုမဖြစ်နဲ့ငါတို့သူတို့အတွက်ဝမ်းသာပေးရမယ်စသဖြင့်ဒါမျိုးဆိုလို့ရှိရင်လေလုပ်သင့်လုပ်ထိုက်တဲ့အရာမလုတ်တဲ့မလုတ်ထိုက်တဲ့စိတ်ရဲ့အခြေအနေဆိုပြီးတော့ပုံစံအမျိုးမျိုးရှိပါတယ်။ဒါကကျွန်တော်တို့ဟိုအကြံမြင်အဖြစ်နားလည်သဘောပေါက်လို့ရတဲ့အခြေအနေတွေဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ပြီးခဲ့တဲ့အပိုင်းတွေမှာပြောသွားခဲ့သလိုမျိုးပဲကျွန်တော်တို့ရဲ့လူသားတစ်ယောက်ရဲ့ဖြစ်တည်မှုမှာကျွန်တော်တို့ရဲ့ဒီရုပ်လို့ပြောလို့ရတဲ့ဒီခန္ဓာပိုင်းဆိုင်ရာ physical ပေါ့ဒီအခြေအနေတွေမှာအင်မတန်ထူးဆန်းတဲ့ပုံသဏ္ဍာန်တည်ဆောက်မှုတွေရှိတယ်။ကျွန်တော်တို့နားမလည်နိုင်လောက်အောင်ဒါမှမဟုတ်ကျွန်တော်တို့အတူယူစရာကောင်းလောက်တဲ့ပုံစံများနဲ့ကျွန်တော်တို့ရဲ့ရုပ်ဖြစ်တဲ့ဒီ physical ဘိုင်းကိုတိဆောက်ထားတယ်လို့ဆိုတော့ကျွန်တော်တို့ရှိတယ်။အဲ့ဒီလိုရှိတဲ့အပြင်ကျွန်တော်တို့ရဲ့စိတ်အခြေအနေကလည်းစိတ်ခံစားမှုပျော်ရွှင်မှုဝမ်းနည်းမှုဒီအပြင်ကိုကျွန်တော်တို့ကဆုံးဖြတ်ချက်ချရမယ်ကျွန်တော်တို့ထားရှိရမယ်ကျွန်တော်တို့မထားရှိရမယ်စိတ်ရဲ့အခြေအနေတွေဟာလည်းရှိနေတယ်ဆိုတာကျွန်တော်တို့နားလည်လို့ရပါတယ်။အဲ့ဒီလိုမျိုးလူတစ်ယောက်ရဲ့ဘဝဖြစ်တည်မှုသူ့ရဲ့ရုပ်ခန္ဓာသူရဲ့စိတ်အခြေအနေတွေတည်ရှိပုံတွေဟာအင်မတန်ထူးဆန်းလှပါတယ်လို့ကျွန်တော်တို့နားလည်သဘောပေါက်ရပါတယ်။အဲ့တော့ကျွန်တော်တို့ဆက်လက်ပြီးတော့ဒီအကြောင်းအရာတွေကိုလေ့လာလိုက်တဲ့အခါကျတော့ကျွန်တော်တို့ရဲ့ဘဝသက်တာမှာနားမလည်တဲ့မိကုံးတစ်ခုကတော့ပေါ်ပေါက်လာပါတယ်။အဲ့ဒါတော့ဘာလဲဆိုလို့ရှိရင်ကျွန်တော်တို့တွေဟာဘလို့တွေဖြစ်လို့ကျွန်တော်တို့တွေဟာဘလို့အခွင့်ဒုက္ခံလူတန်းစားတွေမဟုတ်လို့ကျွန်တော်တို့ရဲ့ဘဝသက်တာမှာဒီလိုမျိုးကောင်းမွန်တဲ့အကြောင်းအရာတွေဟာရှိနေရတာလဲဆိုတာစဉ်းစားစရာအကြောင်းဖြစ်ပါတယ်။အဲ့တော့အဲ့ဒီအကြောင်းကိုပြောရင်းနဲ့ကျွန်တော်တို့ခရိယန်တို့ရဲ့တမန်ကျမ်းစာထဲမှာအကြောင်းအရာလေးတစ်ခုကိုကျွန်တော်သွားပြီးတော့တတိယပါတယ်။စာလံဆရာကနေပြီးတော့ဒီအကြောင်းအရာလေးနဲ့ပတ်သက်လို့ညှိတွားထားတဲ့ရေရွတ်ထားတဲ့စာကြောင်းလေးတစ်ကြောင်းရှိပါတယ်။အဲ့ဒီစာကြောင်းလေးကိုကျွန်တော်ပြောပြချင်ပါတယ်။စာလံဆရာရေရွတ်ညှိတွားထားတဲ့စကားလေးတစ်ခုကတော့လူသည်တဲ့အဘဲသို့သောသူဖြစ်၍ဖရာသခင်သည်အကြည့်အရှုကြွလာတော်မူရသည်နိ။လူဟာဘလို့ထူးဆန်းတဲ့တော်ဝါမှုလို့ဖရာသခင်ဟာဒီလူကိုကောင်းချီးပေးလမ်းပြဒီလိုပုံစံနေနဲ့ထားရတာလေလို့စာလံဆရာကနားမလည်နိုင်စွာနဲ့ပဲပြောဆိုရေရွတ်ထားတဲ့စကားလေးတစ်ခုကိုကျွန်တော်သတိရမိပါတယ်။လူရဲ့အခြေအနေဟာဒီလိုမျိုးဒီလိုမျိုးဖြစ်နေတဲ့အတွက်ကြောင့်မဟုတ်လို့အခွင့်ထူးကံလူတန်းစားကဲဟိုအလေးထားစရာအကြောင်းဖြစ်နေရတာဘာလို့ပါလဲလို့ကျွန်တော်တို့မေးခွန်းမေးစရာအကြောင်းဖြစ်နေပါတယ်။အဲ့တော့ဒီမိကုန်းနဲ့ပတ်သက်လို့အဖြေကတော့ကျွန်တော်တို့ဘမပြန်ပြီးတော့တိနိုင်မလဲကျွန်တော်တို့ဘမပြန်ပြီးတော့တွေ့နိုင်မလဲလို့ကျွန်တော်တို့စဉ်းစားတဲ့အခါမှာခရိယန်တို့ရဲ့တမန်ကျမ်းစာထဲမှာဖော်ပြထားတဲ့ဖခင်သခင်ကြီးတဲ့ ကနဦးလူသားဖြစ်တဲ့အာရန်နဲ့ဧဝကိုဖန်ဆင်းထားတယ်ဆိုတဲ့အကြောင်းတရားလေးကိုကျွန်တော်တို့ပြန်ပြီးတော့သတိရမိပါတယ်။အဲ့ဒီမှာတော့ဖျားသခင်ဒီကောင်းမွန်တဲ့မြေကြီးကိုဖန်ဆင်းတယ်။သူဖန်ဆင်းသမျှအခြားခြားသောတစ်ပင်ပန်းမှန်တိရစ္ဆာန်တော်ဝါတွေအပြင်ကိုဖျားသခင်ဟာအဲ့ဒီထဲမှာထူးခြားတဲ့လူယောက်ျားနဲ့လူမိန်းမကိုစတင်ပြီးတော့ဖန်ဆင်းတယ်လို့တမန်ကျမ်းစာထဲမှာဖော်ပြထားတာတွေ့ရပါတယ်။အဲ့ဒီလိုမျိုးသူဒီကောင်းကင်နဲ့မြေကြီးကမ္ဘာလောကနဲ့လောကမှာရှိသမျှဓာတ်မျိုးစုံတို့ကိုဖန်ဆင်းပြီးတဲ့အခါမှာဒီတိရစ္ဆာန်မျိုးစိတ်တွေကိုအတီးတီးဖန်ဆင်းတယ်။ပြီးွားတဲ့အခါမှာဒီတစ်ပင်ပန်းမှန်မျိုးစိတ်တွေကိုတေချာဖန်ဆင်းတယ်။ပြီးွားတဲ့အခါနောက်ဆုံးဆင့်အနေနဲ့လူယောက်ျားနဲ့လူမိန်းမကိုသူဒီအထွတ်အထိပ်အဖြစ်ဖန်ဆင်းခဲ့တယ်လို့တမန်ကျမ်းကဖော်ပြပါတယ်။ဖန်ဆင်းခြင်းတစ်ခုလုံးရဲ့အထွတ်အထိပ်ဖြစ်တဲ့လူယောက်ျားနဲ့လူမိန်းမဖန်ဆင်းခြင်းကိုကျွန်တော်တို့ဖတ်ရတိရကြားရတဲ့အခါကျမှဩငါတို့လူသားတွေဟာဘုရားသခင်ရဲ့ရှေ့မှာအင်မတန်မောက်ကိုအခွင့်အထူးခံစားရတဲ့လူတွေဖြစ်ပါလားလို့ကျွန်တော်တို့အကြမ်းမြင်အဖြစ်နားလည်လို့ရပါတယ်အဲ့တော့တမန်ကျမ်းစာထဲမှာဖော်ပြထားတဲ့ဒီဖန်ဆင်းခြင်းပုံမြင်ကိုကျွန်တော်တို့သိရတော့မှဘုရားသခင်ကကျွန်တော်တို့ကိုဖန်ဆင်းပြီးတဲ့အခါမှာလည်းပြစ်မထားဘူးသူဒီကျွန်တော်တို့ရဲ့ဘဝတတအခီးလန်းအတွက်ကောင်းစွာသောလမ်းခီးတို့ကိုပြင်ဆင်၍ကောင်းစွာသောအသက်ရှင်နေထိုင်ခြင်းကောင်းစွာသောပြုမှုခြင်းတို့ကိုလည်းပြုလုပ်စီဖို့ရအတွက်ညွှန်ကြားပြီးတဲ့အခါမှာကျွန်တော်ရဲ့ဘဝတတအခက်ခဲကြုံတွေ့လာပြီဆိုလို့ရှိရင်လည်းသူဒီကျွန်တော်နဲ့အတူရှိပြီးကျွန်တော်တို့ကိုလမ်းပြကောင်းချီးပေးမယ်ဖခင်ကျွန်တော်တို့အော်ခစ်ပြီးတော့ကျွန်တော်တို့ဆုတောင်းပတနာပြုတဲ့အခါမှာလည်းကျွန်တော်ရဲ့ဆုတောင်းခြင်းကိုနားညောင်းပြီးတော့ကျွန်တော်တို့ကိုလမ်းပြပေးခြင်းနဲ့ဖခင်ဖြစ်ပါလားလို့ကျွန်တော်တို့နားလည်ရပါတယ်အဲ့တော့လူအခြေအနေအဖြစ်လူသားတွေကကျွန်တော်ပထမမှာပြောသွားသလိုပဲစ조사ပြီးတော့နော်လူနဲ့တူတဲ့စိတ်ယုတ်တွေကိုတီထွင်တော်လဲပဲလူနဲ့တရားရခင်နှုံးတူအောင်ဘလို့မှဖန်တီးလို့မရနိုင်သေးတာတတ်သိဖြစ်ပါတယ်။အဲ့တော့လူတွေဟာဘုရားသခင်ရဲ့ဖန်ဆင်းခြင်းမှာအထွတ်အထိပ်ဖြစ်တဲ့အတွက်ကျွန်တော်တို့ဟာဘသူနဲ့မှမတူအောင်ဖန်ဆင်းခြင်းခံထားတဲ့လူတွေဖြစ်ပါတယ်။ဒါကြောင့်မလို့ဘုရားသခင်ကကျွန်တော်တို့ကိုချစ်ပြီးတော့ကျွန်တော်တို့ကိုကောင်းချီးပေးပြီးတော့ကျွန်တော်တို့ရဲ့ဘဝတတခီးလာမှာကျွန်တော်နဲ့အတူတူရှိခဲ့တာဖြစ်ပါတယ်။လူသားတွေရဲ့ထူးဆန်းအံ့ဩဖို့ကောင်းတဲ့ခန္ဓာကိုယ်တည်ဆောက်ဖို့လူသားတွေရဲ့စိတ်အခြေအနေဖြစ်တည်မှုအားလုံးဟာဘုရားသခင်ဒီကျွန်တော်တို့ကိုဖန်ဆင်းထားတဲ့သူကိုယ်တိုင်ဖန်ဆင်းထားတဲ့လူသားတွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဟာဒီလိုမျိုးထူးဆန်းတဲ့အကြောင်းအရာတွေနဲ့ပတ်ရပြီးတော့ယက်တည်နေရတဲ့လူသားတွေဖြစ်တဲ့ဆိုတဲ့အကြောင်းကိုကျွန်တော်တို့နားလည်သဘောပေါက်ရပါတယ်။ဒီကနေ့အင်မတန်ဝမ်းမြောက်စရာကောင်းတဲ့ကျွန်တော်တို့ရဲ့စိတ်အတ္တမှာကျွန်တော်တို့ရဲ့ဘဝအတ္တမှာဝမ်းမြောက်စရာကောင်းတဲ့အကြောင်းအရာလေးတစ်ခုဒီကနေပြီးတော့ကျွန်တော်ပေါ်ပြချင်ပါတယ်။ကျွန်တော်တို့ကိုဖန်ဆင်းထားတဲ့သူရှိပါတယ်အဲ့ဒီဖန်ဆင်းထားတဲ့သူကပဲကျွန်တော်ရဲ့ဘဝတတလန်ခီကောင်းစားဖို့ကျွန်တော်ရဲ့ဘဝတတလန်ခီမှာပျော်ရွှင်ခြင်းနဲ့ချင်းနေနဲ့အကောင်းမှုဆုံးရှောက်လန်းနိုင်ဖို့ကျွန်တော်တို့ကိုလမ်းပြကောင်းချီးပေးခြင်းနဲ့သူလည်းရှိပါတယ်ဒီကနေ့မှလည်းကျွန်တော်တို့ကိုကောင်းချီးပေးခြင်းနဲ့ကျွန်တော်ရဲ့ဘဝတတကောင်းစားစေခြင်းနဲ့ကျွန်တော်ရဲ့နောင်တမလွန်ရေးစိတ်အေးချမ်းသာစိတ်ချမှုကိုပေးနိုင်တဲ့သူရဲ့ခေါ်ဆံကိုတုံ့ပြန်ပြီးတဲ့အခါမှာကျွန်တော်တို့ရဲ့ဘဝတတတွေထားပါစဉ်လှပနိုင်ကြပါစေလို့ဆန္ဒပြုချင်ပါတယ်။ဒါကြောင့်မလို့ဒီနေ့မြို့ပြတတအတုဇာကဏ္ဍကိုနားထောင်သူတွေရဲ့အတ္တတာဘဝလန်းခီးမှာလဲလှပတဲ့ဘဝ၊ဒါရတဲ့ဘဝ၊ပျော်ရွှင်အေးချမ်းတဲ့ဘဝတွေကိုရရှိပါစေလို့ဆန္ဒပြုနေပဲကျွန်တော်တို့ရဲ့အစီအစဉ်ကိုဒီမှာပဲခਿੱတရနာချင်ပါတယ်။ရှေးလာမယ့်အပတ်များမှာလဲကျွန်တော်တို့မြို့ပြတတအတုဇာကဏ္ဍကိုဆက်လက်ပြီးတော့နားထောင်ပေးကြပါအောင်လို့ဖိတ်ခေါ်ရင်းနေပဲစီစဉ်ကိုနေကုန်းချုပ်လိုက်ပါတယ်ဒီနေ့နားထောင်ကြတဲ့ဒေါက်တာရှင်ပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဘဝလေးငယ်မုန်းနိုင်နှံတွေးချမှာလူလူရဲ့လာခဲ့ကိုတယောက်တည်းအပေါ်မဲ့စွချမ်းခဲ့ချင်Are we near? Bow ya ne karumbalia, we ji we ni ze. Kolong ya ke me ke vivo. Nya le ma, mau mai ya ti phong mi. Ya myo ye la ke.Chargez-moi, allez-nous et paye-moi ောင်းမိုင်အတိဖုံးပြီးရံမျောရှင်လာခဲ့ရွယ်လွင်စေခိုးကိုးစားရှာရင်နဲ့လင်းမပြီးပါတော့